တရုတ်နဲ့မြန်မာနိုင်ငံပူးပေါင်းဆောင်ရွက်နေတဲ့ကြောက်ဖြူအထူးစီးပွားရေးဆောင်စီမံကိန်းစတင်အသက်ဝင်လာပြီဖြစ်ပေမဲ့ဒေသခံတွေကြားမှာတော့နေစဉ်လုပ်ငန်းအခက်အခဲတွေရင်ဆိုင်နေရတယ်လို့ဆိုပါတယ်။ရာနဲ့ချီတဲ့ငါးဖန်သမားတွေဟာကြောက်ဖြူစီးပွားရေးဆောင်အနီးရေပြင်မှာငါးဖန်ခွင့်မရတော့တယ်လို့ဒေသခံရွာသား2000လောက်ဟာလည်းဘိုးဘွားပြည်ပင်လက်ထက်ကလေးကနေထိုင်လာခဲ့တဲ့နေရာတွေကနေဖယ်ရှားခံရပါတယ်။ဒီစီမံကိန်းနဲ့ပတ်သက်လို့တဘာဝဝင်းကျင်ပေါ်ထိခိုက်နိုင်မှုတွေနဲ့ဒေသခံတွေနဲ့လိုအပ်တဲ့လောက်ညှိနှိုင်းဆောင်ရွက်ခြင်းမရှိတာတွေဟာဥပဒေချိုးဖောက်ရာရောက်နေသလားဆိုတဲ့အကြောင်းရိုက်တာသတင်းဌာနရဲ့စူးစီးတင်ပြချက်ကိုကိုအောင်ကပြောပြပေးပါမယ်ရှင်
။ရင်းနှီးစိမ့်တန်ချိန်3,400တင်ဆောင်ထားတဲ့တင်မောကြောက်ဖြူစိတ်ကန်းကိုစိုက်ကက်မလာခင်ရက်တန်ကြာတွေကဒေသခံတွေရဲ့ငါးဖန်လှေတွေနဲ့ငါးဖန်ပိုက်ချထားမှုကိုဒေသအာဏာပိုင်တွေကတားမြစ်ထားပါတယ်။တရုတ်နိုင်ငံရဲ့ခေတ်သစ်ပိုးလမ်းမကြီးစီမံကိန်းရဲ့အရေးပါတဲ့အစိတ်ပိုင်းတည်းရဲ့အနေနဲ့ဒေသရင်းအာရှနိုင်ငံတွေနဲ့ပူးပေါင်းဆောင်ရွက်မှုစတင်နေတဲ့အချိန်မှာမြန်မာနိုင်ငံကနေတရုတ်နိုင်ငံထိတွေ့တန်းဖောက်လုပ်ထားတဲ့ရေနံပိုင်လိုင်းစတင်ရာအနီးတစ်ဝိုက်ကရေပြင်မှာငါးဖန်ခွင့်ပိတ်ပင်ထားတာကြောင့်ဒေသခံငါးဖန်သမားတွေရဲ့ဝင်ငွေချဆင်းလာပါတယ်။ငါးဖန်သမားတို့ဖြစ်တဲ့ကိုငင်းကြီးက
တော့ငါးဖန်တော်တဲ့အချိန်မှာသူကတော်တယ်အဲ့လိုမျိုးမလိုရဘူး။နောက်ပြောလို့ရှိရင်ကျွန်တော်တို့အခက်အခဲတွေရှိနေတာပေါ့ဒီတန်ဖွာကြီးပါရောက်တဲ့ကာလပဲလို့ကျွန်တော်တို့ငေါဖက်နဲ့တော်တော်အန်ဒီနဲ့မဆိုနောက်ပြီးကိုပိုက်ဆိုင်တဲ့အနေနဲ့အရာကြာနေတယ
်ဒီရေနံပိုက်လိုင်းဟာဒေါ်လာ10ဘီလီယံပမာဏရင်းနှီးမြှုပ်နှံထားတဲ့ကြောက်ဖြူစီးပွားရေးဇုံရဲ့အစိတ်ပိုင်းတစ်ခုလည်းဖြစ်ပါတယ်အမျိုးသားဒီမိုကရေစီဖွဲ့ချုပ်အစိုးရလက်ထက်ပထမနှစ်မှာအနိုင်ငယ်သာတိုးတက်မှုရှိတယ်လို့ဝေဖန်ခံနေရတာကြောင့် NLD အနေနဲ့စီးပွားရေးဆရာမူဝါဒတွေအောင်မြင်မြင်နဲ့အကောင်အထည်ဖော်ဖို့လိုအပ်နေပါတယ်ဒါပေမဲ့လည်းအခုလိုကြောက်ဖြူအထူးစီးပွားရေးဇုံလိုစီးပွားရေးလုပ်ငန်းတွေအကောင်အထည်ဖော်ရမှာဒေသခံတွေထိခိုက်နစ်နာမှုမရှိအောင်ဆောင်ရွက်ပေးဖို့လိုအပ်နေတာပါနိုင်ငံတကာဥပဒေပညာရှင်များကော်မရှင်အဖွဲ့ဝင်ရှောင်းဘိန်းက
So the worry is that people will be displaced without proper compensation
ဒေသခံတွေအနေနဲ့သူတို့နေရာပြောင်းပေးရတာကြောင့်ရောကြီးမရတာမျိုးနဲ့စီးပွားရေးလူမှုရေးနဲ့ယဉ်ကျေးမှုဆိုင်ရာအခွင့်အရေးတွေဆုံးရှုံးနေနာနိုင်တာတွေအတွက်ပြန်ပြီးအစားထိုးဆောင်ရွက်မပေးမှဘူးစိုးရိမ်နေပါတယ်
။စိုက်ပျိုးရေးနဲ့ငါးဖက်လုပ်ငန်းကိုဘိုးဘွားပြည်ပြင်လက်ထက်ကလေးကလုပ်ကင်လာတဲ့ဒေသခံတွေရဲ့မြေနေရာမှာဧက4200အခြေရှိတဲ့ကြောက်ဖြူစီးပွားရေးဇုံတည်ဆောက်ထားတာကြောင့်အခုခါမှာအခက်အခဲတွေနဲ့ရင်ဆိုင်နေရကြောင်းကြောက်ဖြူဒေသခံတွေကပြောပါရတယ်။2012ခုနှစ်ကရခိုင်ပြည်နယ်မှာဖြစ်ပွားခဲ့တဲ့လူမှုအတိုင်းဝိုင်းအတွင်းပြည်ပခါတွေကြောင့်ပြောင်းရွှေ့နေရချပေးထားတဲ့ဒုက္ခသည်စခန်းတစ်ခုဟာဆိုရင်လေနေရာရွှေ့ပြောင်းရမှာပါ။ဒုက္ခသည်စခန်းမှာနေထိုင်နေကြတဲ့မွတ်စလင်တွေကအစိုးရအနေနဲ့အလုပ်ကိုင်ခွင်လန်းတွေဖန်တီးပေးဖို့တောင်းဆိုပါရ
။မိသားစုစောင့်ဝတ်နေတာဒီအချိန်မှာအခက်အခဲအပြည့်ဆုံးပါ။နောက်အဲ့ဒီကျမတို့အလုပ်ကိုင်ခွင်လန်းရှိလို့ရှိရင်ဒီမွတ်စလင်တွေကဒီအချိန်မှာကြာကြာသေးသေးနေရတဲ့ဒီလူတွေကိုပဲဥသောပေးလို့ဆိုရှင်ပါလေ။ဒါမှလည်းမိသားစုကဆင်ပြေမှာပါ။
ကြောက်ဖြူအထူးစီးပွားရေးဇုံကိုတရုတ်နိုင်ငံပိုင် CITIC ရင်းနှီးမြှုပ်နှံမှုကော်ပိုရေးရှင်းကအဓိကဦးဆောင်ရင်းနှီးမြှုပ်နှံတာဖြစ်ပြီးစင်ကာပူလိုစီးပွားရေးအရာအချက်ချာကျတဲ့နေရာဖြစ်လာဖို့လှုပ်ဆောင်သွားမှာဖြစ်တယ်လို့ရခိုင်ပြည်နယ်အတွင်းအလုပ်ကင်ပေါင်း3000လောက်ပေးသွားနိုင်မယ်လို့ CITIC ကဆိုပါတယ်။ဒါပြင်စီးပွားရေးဇုံမှာလာရောက်လုပ်ကင်မဲ့ကုမ္ပဏီတွေအနေနဲ့ဒေသခံတွေအတွက်တမွေးဝမ်းကြောင်းမှုတက်တင်ကြောင်းတွေဖွင့်လှစ်ပေးသွားမှာဖြစ်တယ်လို့ဒေသခံတွေရဲ့စီးပွားရေးအတွက်ဒေါ်လာ 1.5 သန်းအထောက်အကူပြုထည့်ဝင်သွားမှာပါတရုတ်နိုင်ငံသားရေးဌာနပြောခွင့်ရဟွာချွန်ရင်းက
你不用担心因为中国开展国际经贸合作的时候
ဘာမှစိုးရိမ်စရာမရှိပါဘူးနိုင်ငံတကာကုန်သွယ်ရေးနဲ့စီးပွားရေးပူးပေါင်းဆောင်ရွက်မှုတွေလုပ်တဲ့အခါမှာတရုတ်နိုင်ငံဟာတန်းတူညီမျှရေးနှစ်ဦးနှစ်ဖက်အကျိုးမြတ်ရရှိရေးအတွက်အခြေခံပြီးတော့လှုပ်ဆောင်သွားမှာပါ
ကြောက်ဖြူစီးပွားရေးဇုံတည်ဆောက်မှုလုပ်ငန်းအစီအစဉ်နဲ့တာဝန်ရှိသူတွေကိုရိုက်တာသတင်းဌာနအနေနဲ့မေးမြန်းပြီးအချက်အလက်စုဆောင်းနေစဉ်တွေမှာပဲမြေယာသိမ်းယူမှုတွေနဲ့ကန်ထရိုက်လုပ်ငန်းတွေအဆင်မပြေမှုတွေကိုဒေသခံတွေရင်ဆိုင်နေရပြီးတဘာဝပတ်ဝန်းကျင်ပေါ်လေရက်ခဲမှုတွေရှိနေတာဥပဒေချိုးဖောက်မှုတွေဖြစ်တယ်ဆိုပြီးဥပဒေပညာရှင်တွေကလည်းထောက်ပြကြပါတယ်ဒါအပြင်အခုဒီစီမံကိန်းကြီးမှာပါဝင်တဲ့ကုမ္ပဏီတွေဟာတရုတ်လူမျိုးပြကိုသာအလုပ်ခန့်ရတာကြောင့်သူတို့အတွက်အခွင့်အရေးဆုံးရှုံးမှာကိုလည်းဒေသခံတွေကစိုးရိမ်နေကြပါတယ်ခင်ဗျာ